ဟုတ်ကဲ့ဦးတောင်တော်ခင်ဗျအခုကုလသမဂ္ဂအထွေထွေတွင်းမှုချုပ်မစ္စတာဘန်ကင်မွန်းကအင်္ဂါနေ့နယူးယောက်မြို့ကထွက်ပြီးသူဗုဒ္ဓဘုရားလောက်မှာမြန်မာပြည်ရောက်မယ်လို့ပြောပါတယ်ပြီးတော့လည်းမုံတိုင်းတန်ခံရတဲ့အရာဝတ္ထုမြို့ကကျွန်မတိတရာကိုသူသွားရောက်ကြီးရှုမယ်လို့လည်းကျွန်တော်သိရပါတယ်ဒီခီးစဉ်ကနေကျွန်တော်တို့ဘလူအများအကျိုးများတွေထွက်လာမယ်ထင်တယ်လားခင်ဗ
ျဟုတ်ကဲ့ဟိုထွေထွေတွင်းမှုချုပ်အနေနဲ့အခုလိုမြန်မာပြည်ကိုသွားပြီးတော့ကိုယ်တိုင်ကိုယ်ကျက်ကြည့်ဖို့ကိစ္စဒါတော်တော်လေးခက်ခက်ခဲခဲချိုးပန်းယူရတဲ့သဘောရှိတယ်လို့ကျွန်တော်တို့မြင်တယ်ပထမအဆင့်မှာထွေထွေတွင်းမှုချုပ်ကနေပြီးတော့ဒါဗိုလ်ချုပ်တန်းရွှေနဲ့တယ်လီဖုန်းပြောဖို့ကိုနှစ်ခါလောက်ကံလန်းကြတာဟိုဒါဘလို့မှအကြောင်းမပြန့်ဘူးပြီးတော့အိနီချင်းထိုင်းဝင်ကြီးချုပ်เนาะစမတ်ကနေပြီးတော့စာပို့ရတယ်ခုနောက်ဆုံးသူ့ရဲ့ဒီကယ်ဆယ်ရေးဆိုင်ရာလက်ထောက်မစ္စတာဂျွန်ဟ ோம் ကနေတစ်ဆင့်စာတွေပို့ရတယ်အဲ့လိုအချိန်ချင်းကြိုးပမ်းပြီးမှအခုထွေထွေတွင်းမှုချုပ်ကိုဒါဗမာပြည်ကိုလာပြီးတော့လဲပတ်ဖို့ခွင့်ပေးလိုက်တဲ့သဘောတော့ရှိပါတယ်အဲကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမဲ့ဟာကတော့ပြီးခဲ့တဲ့အပတ်တောက်ကြနေ့ကကုလသမဂ္ဂအထွေထွေအညီလာခံကျွန်တော်တကားပိအစည်းအဝေးမှာအထွေထွေတွင်းမှုချုပ်ပြောခဲ့တဲ့စကားကိုထောက်ထားခြင်းအားဖြင့်ဒီအချိန်မှာတော့အဓိကတော့ကျွန်တော်နိုင်ငံတကာကယ်ဆယ်ရေးတွေနဲ့နိုင်ငံတကာကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေသိပညာရှင်တွေဒါအချိန်မီမရောက်ခဲ့ဘူးဆိုလို့ရှိရင်လာမယ့်တစ်ပတ်နှစ်ပတ်အတွင်းမှာအစာအိမ်စာငတ်မှုခေါင်းပါမှုနောက်ပြီးတော့ရေမတန့်ရှင်းမှုကဖြစ်ပေါ်နိုင်တဲ့ကလာဝမ်းယောဂါတို့လိုကူးစက်ယောဂါတွေဒါကြောင့်မလို့ဒီထောင်ထဲချီပြီးအသက်ဆုံးရှုံးမဲ့အန္တရာယ်တွေပေါ့နော်ဒါတွေကိုကဲတင်နိုင်မှုအတွက်ခုလိုမျိုးသွားပြီးတော့ဆွေးနွေးဖို့ရပါတယ်။နောက်ပြီးတော့ဒီဗမာပြည်ရဲ့မုံတိုင်းဒေသရဲ့နယ်နိမိတ်တွေကိုနိုင်ငံတကာကယ်ဆယ်ရေးတွေအလွယ်ကူဆုံးနဲ့အမြန်ဆုံးဝင်နိုင်အောင်ဖွင့်ပေးဖို့ဒီကိစ္စတွေအဓိကဦးစားပေးဆွေးနွေးမဲ့ဟာတွေဖြစ်မယ်လို့ကျွန်တော်တို့သိရပါတယ်။ထွေထွေတွင်းမှုချုပ်အနေနဲ့ကုလသမဂ္ဂနဲ့အာဆီယံနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံမှာကယ်ဆယ်လုပ်ငန်းတွေကိုအလုံးဝင်းနဲ့လုပ်ဖို့အဆိုပြုထားတာရှိပါတယ်။ထိပ်သီးညီလာခံတရက်ကိုပန်ကောက်မှာ24ရက်နေ့မှာလုပ်ဖို့ရှိပါတယ
်ဒီရက်ပိုင်းအတွင်းမှာပဲလုံခြုံရေးကောင်စီမှာပေါ့လေပြင်သစ်အစိုးရကတော်တော်လေးပြင်းပြထန်ထန်ပြောဆိုတာကျွန်တော်တို့တွေ့ရပါတယ်အခုဆိုရင်ပြင်သစ်တင်မော့တစင်းကလည်းမြန်မာရေပိုင်းက73မိုင်ကွာမှာအကူအညီပစ္စည်းတွေပေးဖို့အစင်းနဲ့စောင့်နေတာရှိပါတယ်အဲ့တော့အခုအတွင်းမှုချုပ်သွားမဲ့ခီးစဉ်မှာဒီပြင်သစ်တင်မော့စောင့်ဆိုင်နေတဲ့ကိစ္စရောပါဝင်နိုင်မလားခင်ဗ
ျဟုတ်ကဲ့ဒီပြင်သစ်တင်မော့ကလူမှုကယ်ဆယ်ရေးပစ္စည်းတွေဒါတသက်ဆိုင်ရာပြည်သူလူထုကိုဖြန့်ဝေနိုင်ဖို့ပေါ့နော်သူတို့မှာပစ္စည်းတွေမကပါဘူးဖြန့်ဝေနိုင်တဲ့ဇယူပို့ဆောင်ရေးရန်ရားတွေလည်းရှိပါတယ
်ကျွန်တော်တို့သိတော့ဆိုရဟယင်3စီးလည်းပါတယ်ခင်ဗျ
ာရဟယင်3စီးလည်းပါတယ် speed boat တွေလည်းပါတယ
်ဆို
တော့ဒီ American ဒီသင်းမောကလည်းစောင့်နေတယ်ဆိုတော့ကဒီကယ်ဆယ်ရေးပစ္စည်းတွေကိုဒါအမြန်ဆုံးလမ်းဖွင့်ပေးဖို့ဒီကိစ္စလည်းဆွေးနွေးမှာပါ
တကယ်လို့အခုကိစ္စမှာဒီလောက်လူသားမောင်းများစွာတေကျဒုက္ခရောက်နေတဲ့ကိစ္စကိုမြန်မာအစိုးရကတင်းခံနေမယ်ဆိုရင်နိုင်ငံတကာကနေပြီးတော့အင်အားသုံးပြီးဝင်ရောက်ကယ်တင်ဖို့ဆိုတဲ့အစီအစဉ်ဖြစ်လာနိုင်တဲ့အတွက်ဒီတစ်ခေါက်ကုလသမဂ္ဂအတွင်းမှုချုပ်ကဒီကိစ္စတွေကိုလည်းထည့်သွင်းပြီးဆွေးနွေးနိုင်မယ်လို့ပြောကြတယ်ခင်ဗျအဲ့တော့မြန်မာပြည်ခြေနေကအဲ့လောက်တင်းတင်းမာမာဖြစ်လာနိုင်မလားခင်ဗ
ျဟုတ်ကဲ့ဒီကုလသမဂ္ဂထွေထွေမှုချုပ်ရဲ့ဒီခီးစဉ်နဲ့နော်ကျွန်တော်တို့အာဆီယံနိုင်ငံကြီးဝန်ကြီးများစီဝေးမှာပေါ့နော်တနင်္လာနေ့မက်ဖန်အစည်းအဝေးကထွက်ပေါ်လာတဲ့ရလဒ်ကနောက်ဆုံးတန်တမာရေးကြိုးပမ်းမှုဖြစ်ပါတယ်။အဲ့ဒီမှာနာအဖဘက်ကပူပေါင်းဆောင်မှုမရှိခဲ့ဘူးလမ်းဖွင့်ပေးမှုမရှိခဲ့ဘူးဆိုလို့ရှိရင်နော်ဒါညွန်မောင်းစုဖွဲ့ပြီးတော့ဝင်ကြဖို့တလမ်းပဲရှိတော့တယ်ဒီလိုမျိုးဝင်သင့်နေဆိုတော့ဒီဖရီတော့ချက်တွေနဲ့တိုက်တွန်းချက်တွေကလည်းပို့ပြီးတော့ကျေလောင်လာတာကျွန်တော်တို့တွေ့ရတယ်
ဟုတ်ကဲ့အဲ့ဒါဆိုရင် humanitarian intervention ဟလာအပြည်ပြည်ဆိုင်ရာအင်အားသုံးပြီးမြန်မာပြည်သူလူထုကိုဝင်ရောက်ကယ်တင်ဖို့ဆိုတဲ့ကိစ္စဖြစ်လာနိုင်တာပေါ့ခင်ဗျ။အ
ဲဒီလမ်းကြောင်းတစ်ခုပဲရှိပါတယ်။ဒါကတော့နောက်ဆုံးမှာပဲဘာပဲပြောပြောအင်အားသုံးပြီးတော့ဝင်ရတာလူမှုရေးရပဲဝင်ပေါ့နော်။ဒါနောက်ဆုံးမဖြစ်မနေလောက်မှလှုပ်ချင်တဲ့သဘောထားမျိုးတွေကျွန်တော်တို့တွေ့ရပါတယ
်။မြန်မာနိုင်ငံကဒါနှစ်ပေါင်းများစွာအတွင်းကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရောက်ရှိတာဖြစ်ပါတယ်ဒီရှာရှာပပခီးစဉ်အတွင်းမှာမြန်မာစစ်ကောင်းဆောင်တွေနဲ့ရောအထင်းသိမ်းခံနေရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ရောအလားအလာရှိမယ်ထင်သလားခင်ဗျာ
ဟုတ်ကဲ့ဟိုမြန်မာစစ်အစိုးရကောင်းဆောင်တွေနဲ့တော့တွေ့ဖို့တည်ကြပါတယ်ဘာကြောင့်ဆိုတော့ဒီကနေ့ပြဿနာကသူတို့ဖြစ်နေတာဟုတ်နော်ဒီနိုင်ငံကကကုလသမဂ္ဂကဗမာပြည်သူလူထုအတွက်ကူညီဖို့မုံတိုင်းတိုက်ပြီးတော့တပတ်အတွင်းမှာလှုပ်တဲ့အစည်းအဝေးမှာကိုနိုင်ငံကငွေကြေးတွေကိုစုစည်းလိုက်တာ98ဘန်းရှိပါတယ်အခုဆိုလို့ရှိရင်နောက်ထပ်ထည့်ဝင်ငွေတွေနဲ့ဆိုရင်တန်ပေါင်းများစွာဖြစ်သွားပါပြီဒီတန်ပေါင်းများစွာဖြစ်တဲ့အကူအညီတွေဟာအထည့်ဝင်မရောက်သေးပါဘူးเนาะနောက်တစ်ခုကရန်ကုန်မှာပဲတချို့အရေးပုံနေတယ်ဆိုတော့ဒီကိစ္စတွေရဲ့အဓိကတာဝန်ရှိတဲ့သူတွေကစစ်ဖက်ဆိုင်ရာခေါင်းဆောင်တွေဖြစ်တဲ့ကြောင့်မလို့ဒီသူတွေနဲ့မတွေ့လို့တော့မရပါဘူးတွေ့မှာပါသူ့ရဲ့ဦးစားပေးအစီအစဉ်ဟာလေဘေးကယ်ဆယ်ရေးကိစ္စဖြစ်ပြီးတော့ ဘန်ကီမွန်ကတော့ဆန်းစုကြည်နဲ့တွေ့မလားမတွေ့ဘူးလားဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့စောင့်ကြည့်ဖို့လိုအောင်မယ်လို့ကျွန်တော်တို့မြင်ပါတယ်
ကျေးဇူးပါပဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့